ဆရာရှင်များခင်ဗျာမြန်မာနိုင်ငံမှာကိုလိုနီလက်အောက်ကလွန်မြောက်ဖို့ကြိုးပမ်းခဲ့တဲ့အချိန်အစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေအမျိုးမျိုးတွေ့ရပါတယ်အစိုးရရဲ့တိုက်ခိုက်တွေတက်ကြွသူတွေအိဗယ်မျိုးမျိုးဖွင့်ပြီးပုံစံမျိုးနဲ့လှုပ်ရှားတဲ့အမျိုးသားရေးဝါဒတိုင်းပြည်နဲ့လူမျိုးတွေလက်တွေ့မှာအကျိုးဖြစ်ဘလောက်ရှိနိုင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုကျွန်တော်ပင်နယ်ဆွေးနွေးပြမယ့်ပုဂ္ဂိုလ်တွေလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်ဆိုတော့တကယ်တော့အမျိုးသားရေးဝါဒ National Legion ဆိုတာမြန်မာပြည်မှာလည်းမကပါဘူးကမ္ဘာမှာလည်းတွင်ကျဲဝါဒတစ်ခုပါမြန်မာနိုင်ငံမှာဒီလူလတ်ရေးကြိုးပမ်းမှုကလာတရှိအောင်အမျိုးသားရေးလှုပ်ရှားမှုတွေကိုလည်းတော်ဆင်းရှာတွေ့ရပါတယ်အမျိုးသားရေးဝါဒရဲ့တောင်းနဲ့အပြောင်းလဲလေတကယ်ဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဒီအာဏာရှင်အစိုးရရောစစ်အစိုးရကပါအမျိုးသားရေးဆိုပြီးတော့ကြွေးကြော်ရရှိပါတယ်ဆိုတော့အမျိုးသားရေးဝါဒရဲ့အသွင်ပြင်အနှစ်သာရပြောင်းလဲသွားတာမျိုးလားကျွန်တော်အရင်ဆုံးကတော့ကျွန်တော်ပင်နိုင်ဆွေးနွေးပြီးမဲ့ပုံကိုယ်တွေကရန်ကုန်တိုင်းလွတ်တော်ကိုယ်စားကိုနေဖုံးလိုက်အမျိုးကြားကြပါတယ
်ဟောလေကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲဒီ National Legend ဆိုတော့ဒီnation ဆိုတဲ့စကားလုံးကနေလာတယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆတယ်အဲ့တော့ nation ဆိုတော့ကိုနိုင်ငံပေါ့နော်ကိုနိုင်ငံတနိုင်ငံလုံးနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုဆောင်ရွက်တာပေါ့နော်အဲ့ဘာလို့ဒီချိန်တကာတော့လည်းကျွန်တော်တို့ကအခြားနိုင်ငံတွေကကိုနိုင်ငံကိုလာပြီးကြီးကြော်တဲ့အခါမှာကျွန်တော်တို့အဲ့ဒီဟာတွေကိုတောင်းနှံတဲ့လှူစားမှုတွေကိုကျွန်တော်ဒါမျိုးသားရေးလှူစားမှုဆိုပြီးကျွန်တော်ဒီလိုပဲပြောခဲ့တာပေါ့ဗျအဲ့တော့ဒါပေမဲ့လည်းအဲ့အခုဟာကအဲ့ nation လို့ခေါ်တဲ့ကိုနိုင်ငံအတွက်အလုပ်လုပ်တယ်ဆိုရဲပုံစံမျိုးကနေပြီးပြေးပြီးဘယ်လိုဖြစ်ကုန်လဲဆိုတော့ဒီအစုအဖွဲ့တစ်ခုပေါ့နော်လူမျိုးတစ်မျိုးပေါ့နော်တရားမလားနောက်ပြီးတော့အခုဆိုရင်ပါဖြစ်လာလဲဆိုတော့ဒီဘာသာရေးတစ်ခုတစ်ခုခုဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးကြီးဖြစ်လာပြီးတော့အဲ့ဒီဟာကြီးပေါ်မှာကျွန်တော်ကအဲ့ဒီဟာကြီးပေါ်မှာဒီအမျိုးသားရေးဆိုပြီးတော့ခေါင်းစဉ်ကျက်လာတဲ့ပုံစံမျိုးတွေတွေ့ရတယ်ဗျအဲ့တော့ကျွန်တော်နားလည်တဲ့ National Legend တို့ Nationalist ဆိုတဲ့သဘောတရားကတော့နိုင်ငံတစ်နိုင်ငံလုံးအတွက်အလုပ်လုပ်တဲ့သူပေါ့နော်ကိုယ်နိုင်ငံအတွက်အလုပ်လုပ်တဲ့သူမျိုးပေါ်မှာဒါnationalist ကိုခေါ်မယ်။ nationalism ကိုခေါ်မယ်လို့ကျွန်တော်ကတော့အဲ့လိုပဲသုံးသပ်တယ်။အဲ့လိုမဟုတ်ဘဲနဲ့နိုင်ငံတနိုင်ငံလုံးစာမစဲစားပဲနဲ့တော်စုအဖွဲ့လေးတစ်ခုနော်လူမျိုးတစ်ခုပဲတော့ပဲဖြစ်ဖြစ်ဒါမှမဟုတ်ဘာသာတစ်ခုလည်းတော့ပဲဖြစ်ဖြစ်ဒါမှမဟုတ်အစုအဖွဲ့တစ်ခုပဲဖြစ်ဖြစ်အဲ့ဒီတော့ပဲစဉ်းစားပြီးတော့လုပ်မယ်ဆိုရင်တော့အဲ့ဒီဟာကိုလောက်တာလောက်ပါဒါကိုယ့်ရဲ့ယုံကြည်ရာကိုလောက်ပိုင်ရင်ရှိတယ်ဒါပေမဲ့လည်းအဲ့ဒီဟာကိုကျွန်တော်ကတော့ဒီ nationalist ဆို nationalism လို့ပြောရတယ်အမျိုးသားရေးကိုငါတို့လောက်ပါတယ်ဆိုတော့ကောင်းတယ်လို့တော့မတက်စေချင်ဘူးကွာเนาะကျွန်တော်ကတော့ဟို nationalist လို့ခေါ်တယ်ယူသားရေးကိုတနိုင်ငံလုံးအတိုင်းအတာလို့ပဲကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့ဆရာဟိုရှင်းနေဆရာဦးတင်းတန်းဦးလည်းရှိပါတယ်ဆရာဦးတင်းတန်းဦးရဲ့သဘောထားကိုခင်ဗျကျွန်တော်မြန်မာနိုင်ငံမှာဒီအမျိုးသားရေးဝါဒဆိုတာဟိုတမိုင်းတစ်ချောင်းတွင်ကြီးကြီးရှိခဲ့ပါတယ်ဒါပေမဲ့အခုလက်တွေ့ကာလမှာကျွန်တော်တို့ဒီအသွင်ပြင်းလက္ခဏာတွေနှစ်သာရပိုင်းတွေမှာပြောင်းလဲသွားပြီလို့ယူဆတာခင်ဗျယ
ူဆတယ်ဗျဟိုဒီအမျိုးသားရေးဝါဒဆိုတော့ကိုတင်ကုလားဆိုတာကျွန်တော်သဘောတူပါတယ်အမျိုးသားဆိုတဲ့အတုံးလုံးကကတဲ့ဒီလက္ခဏာဆောင်နေကျွန်တော်တို့မှာတူညီတဲ့ဒီပါတာစကားသမိုင်းကာလတစ်ခုမှာဒီသမိုင်းကာလဇီဝိုင်းဘဝတဲ့ရဲ့ကာလရှိကြရှိခဲ့တဲ့အမျိုးသမီးတို့ဒီအမျိုးသားသုံးတာပေါ့ဗျအဲ့တော့ကျွန်တော်တို့ကိုလိုနီခေတ်ကဟိုနေချက်ဆန့်ကျင်ဖက်ဆန့်ဆန့်ကျင်အမျိုးသားလူလတ်ကြီးကာလမှာလူလတ်ကြီးတွေလှုပ်ရှားတဲ့တော့ဒီနေချက်တွေကိုဆန့်ကျင်တဲ့အမျိုးသားကြီးလှုပ်ရှားမှုရှိခဲ့တယ်တော့အမျိုးပါတာသာသနာတို့တော့ဒါမျိုးတွေရှိတယ်ရှိခဲ့တယ်ဒါပေမဲ့ဒီလက်ဖြစ်နောက်ပိုင်းမှာတော့ကျွန်တော်တို့တွေ့လာတာအဲ့ဒီအမျိုးသားရေးဆိုတဲ့အသုံးစကားလုံးတင်လာရင်အဲ့ဒီစကားလုံးရဲ့နောက်ကွယ်မှာဖောက်ပြန်တဲ့ရွေးချက်တွေပါလာကျွန်တော်တို့တွေ့ရဥပမာနဲ့ဒုတိယဘဝစစ်မှာဒီဟစ်တလာနာဇီဟစ်တလာလည်းပြောတာပဲကွာသူကတကယ်ကိုဂရိတာအာရီယံမဟာအာရီယံဝါဒဆိုပြီးတော့နောက်သူတကယ်ကိုအာရီယံလူမျိုးကြီးဝါဒကိုချွေးချော်လာတာပဲဖက်ဆစ်ဂျပန်ကလည်းတိုကျိုအတိုက်ကျိုကတူအေဂျင်ဆိုပြီးတော့အေရှားကိုအေရှန်လို့ချွေးချော်လာတာဒါမျိုးတွေရှိတာဒီကနောက်ပိုင်းမှာကြတော့ခုနလိုဒီဖြစ်ပေါ်လာတဲ့အခြေအနေတွေကပံမှန်အားဖြင့်ဒဏ္ဍာရီလုံးလက္ခဏာချက်မဆောင်တော့ဘဲနဲ့လူဒဏ်စားလူတစုအဲ့ဒီသူကသူတို့အကျိုးစီးပွားအတွေ့ဒါအထူးသဖြင့်အာဏာရှင်တွေကတုံဆွဲလုပ်ကင်တာတဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့ရတယ်ကွာ
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဟိုအီးမေးလ်တွေပို့ထားပြီးဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေစာတချို့လည်းကျွန်တော်ဒီနေရာမှာဖော်ပြပေးခြင်းပါတယ်ဒါဆိုတော့ကျွန်တော်တို့မောင်တသနာအမေရိကန်ပြည်အောင်စုကဖြစ်ပါရဲ့သူကတော့ကျွန်တော်ကတော့ကိုလိုနီခေတ်ကိုမမီခဲ့ပေမဲ့တမိုင်းစာမျက်နှာတွေကကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေနဲ့မြန်မာခေတ်အမျိုးသားရေးလှုပ်ရှားမှုတွေကနိုင်ရှင်လို့မရနိုင်တော့ကွာခြားလွန်းနေတယ်လို့ယူဆမိပါရဲ့ကိုလိုနီခေတ်အမျိုးသားရေးလှုပ်ရှားမှုတွေကကိုလိုနီကျုံပွားကလွတ်မြောက်ရေးလောကလွတ်လပ်ရေးအတွက်ဖြစ်ပါရဲ့ဒါတမျိုးသားလုံးတူညီတဲ့ဘုံရည်မှန်းချက်ဖြစ်တဲ့အတွက်လောကလွတ်လပ်ရေးကိုရရှိခဲ့ပါရဲ့ယခုမြန်မာခေတ်အမျိုးသားရေးလှုပ်ရှားမှုဟာ NLD ဆန့်ကျင်ရေးမွတ်စလင်မုန်တီးရေးနဲ့ဆီယနာရှင်ဖိတ်ခေါ်ရေးလှုပ်ရှားမှုဖြစ်နေကြောင်းလူလူစုတစ်ဖွဲ့ရဲ့မြကအမျိုးသားရေးလှုပ်ရှားမှုလို့ပဲသတ်မှတ်မိပါရဲ့ရလာနိုင်တဲ့အကျိုးဆက်တွေကတော့ပြည်သူတွေအချင်းချင်းအကြောက်တရားတွေကတစ်ဆင့်တန်မြတ်စိတ်တွေမုန်တီးမှုတွေ ပိပခတ်တွေတိုးဝလာနိုင်ပြီးတန်မြန်နဲ့စောင့်ကြည့်နေတဲ့နိုင်ငံတကာရဲ့ထောက်ခံမှုတွေနဲ့ယုံကြည်မှုတွေရောချသွားနိုင်တယ်လို့ယူဆမိပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ဆောင်လည်းရှိပါတယ်နားအောင်ကျေးဇူးပြုပြီးဖတ်ပြပေးပါမယ
်ဟုတ်ကဲ့ပါရှင်သူကတော့မအေးအေးမိုးပါရန်ကုန်မြို့ပါကျမအမြင်ကအမျိုးသားရေးဆိုတာလူတို့ချင်းစီရဲ့အတွင်းစိတ်မှာငယ်စဉ်ကတည်းကလူချင်းမှုကိုကိုချင်းတရားကိုချင်းစာနာစိတ်စရာတွေနဲ့ဖြစ်ပျက်ချင်းတိဆောက်ကြရတာပါဘေးကနေလူတို့အဖွဲအစည်းတစ်ခုကနေဒါအမျိုးသားရေးဟဲလို့အနမည်နာမည်တက်ပြီးသတ်မှတ်ပေးပြီးတော့ထိမ့်ချုပ်ရင်အမျိုးသားရေးဆိုတဲ့ကြီးမြတ်တော်ဝေါ်ဟာရရဲ့ဂုံတိတ်ခါကိုမင်းမင်စီမှာဖြစ်ပါတယ်တဲ့တစ်ဖက်မှာလည်းနာမည်ကောင်းမင်မဲ့ရည်ရွယ်ချက်ကောင်းမင်မဲ့အဆွမ်းရောက်သွားရင်နိုင်ငံပြည်ရင်းမှာမကပြည်ပကကမ္ဘာငြိမ်းချမ်းရေးကိုပါချင်းချောက်လာတာတတိပြုနေချင်ပါတယ်အခုလိုကပ္ပရွာခင်မှာယူဒီယာမျက်နှာရွှေပြောင်းနေထိုင်အသက်မွေးကြတဲ့ခင်မှာကုပ်ပြည်ပြင်းမှာအမျိုးသားရေးရဲလို့လိုအပ်တာတဲ့ရှေ့လမ်းတင်လို့ရင်နိုင်ငံရချာရောက်နေကြတဲ့အသက်မွေးဝမ်းကြောင်းနေကြတဲ့သူတွေအတွက်ပါထည့်ရှင်စားကြည့်ရင်ထင်တယ်လို့မကောင်းလာဘူးဆိုတာတွေ့ရပါလိမ့်မယ်တဲ့အမျိုးသားရေးဆိုတာကဘာသာရေးပါရောရှက်ထည့်သွင်းလိုက်တော့ပိုးပြီးတော့မကောင်းတော့ပါဘူးလို့យေတာထားပါရဲ့ရှင
်ဟုတ်ကဲ့ကျေးဇူးပါဟိုဆက်ဆိုကိုနေဖုန်းနဲ့တောက်ပြသွားပါတယ်အခုကဟိုအမျိုးသားရေးဝါဒဆိုတဲ့ကိစ္စကိုတချို့အပိုင်းတွေမှာကိုလုံးချင်ကလုပ်ပြီးတော့မှအမျိုးသားရေးဝါဒကိုတစိုက်ကတ်တယ်လို့ပေါ့လေဟိုဆိုလိုတာကတော့အမျိုးသားရေးဝါဒကြောင့်ဟိုဖြစ်တာမဟုတ်ဘဲနဲ့ကိုလုံးချင်ကလုပ်ပြီးတော့မှအမျိုးသားရေးဝါဒတစိုက်ကတ်တယ်လို့ဖြစ်နေတယ်လို့ဆိုသွားမှာပါဆိုတော့ဒီနိုင်ငံရေးလောကမှာလည်းဒီလူမျိုးရေးလောကအပိုင်းဆိုရှယ်မှုတွေမှာဒီအမျိုးသားရေးခေါင်းစဉ်ကကျွန်တော်ဒီနိုင်ငံမှာတော့ရေဘန်းစားထင်ပါတယ်ဆိုပါဆိုဒီဟိုနိုင်ငံရေးလောကမှာဆိုလို့ရှိရင်လည်းငါတို့ကအမျိုးသားနိုင်ငံရေးလောက်တာပါတီနိုင်ငံရေးလောက်တာမဟုတ်ဘူးဆိုရယ်ပြောတာဆိုတာမျိုးတွေလည်းကြားဥပါတယ်ဆိုတော့အမျိုးသားရေးလို့ပြောမှာဟိုညံ့ညက်တယ်လို့ထင်တာလားဒါမှမဟုတ်ရင်လည်းဟိုလူတွေတက်ရှိဆိုင်လိုက်နေကြတာမျိုးလားကိုနေကုန်းလားသဘောလားပြောပါဦးခင
်ဗျအဓိက definition ပဲလေးသလား definition တွေကလွဲတဲ့အခါမှာနောက်ပိုင်းနားတယ်မှုတွေဟိုတောက်ယူမှုတွေကလွဲကုန်တာပေါ့နော်ခုနကကျွန်တော်ရှင်းမပြောလို့လို့ပဲဒီ nation ဆိုတဲ့သကလုံးနဲ့ဒါ definition define လုပ်လိုက်မယ်ပေါ့နော် nation ဆိုတဲ့သကလုံးကနေလာတယ်အနိုင်ငံလုံးအတိုင်းဒါစဉ်းစားတယ်လို့ကျွန်တော်တို့ကအဲ့ဒီပဲဆိုလိုက်မယ်ဆိုရင်ခုနကပါတီနိုင်ငံရေးတွေလူသားနိုင်ငံရေးတွေဖြစ်လာကြအကြောင်းမရှိဘူး။ဘာလို့ဆိုတော့ပါတီခုမှဝင်ပြီးတော့ကိုယ်နိုင်ငံရဲ့အရေးကိစ္စကိုလုပ်တယ်ဆိုတာဟာလည်းပဲဒါဟာခုနကကိုယ်တိုင်းပြည်ဆိုတာလုပ်တာပဲ။ဟောအဲ့လိုမဟုတ်ပဲဟုတ်တယ်ပါတီမဝင်ခြင်းရတယ်ပါတီမဝင်မဲနဲ့ဒီအခြားဟိုလူမှုဖြည့်အဖြည့်လူဖွဲ့ကြီးတွေအဖြည့်အခြားတယောက်တကူတော်ပဲဖြည့်ဖြည့်ဆိုင်တယ်လို့အဲ့လိုမျိုးနိုင်ငံအတွက်လုပ်ရင်လည်းဒါဟာကိုယ်နိုင်ငံအတွက်လုပ်တာပဲ။အဲ့တော့ခုနကကျွန်တော်မြင်တာတော့စစချင်းဖွင့်တဲ့ definition ကစလွဲတာပေါ့နော်။အဲ့တော့ကျွန်တော်တို့ definition ကိုကတော့ nation ဆိုတဲ့အလုံးအနေနဲ့ကျွန်တော်တို့ကစောက်ယူပြီးတော့ကျွန်တော်တို့ဖွင့်တင်တာပြန်เนาะအဲ့တော့ပါတီထဲမှာပဲလုပ်လို့အပြင်မှာပဲလုပ်လို့ဘယ်လိုပဲလုပ်လို့ကျွန်တော်တို့ကနိုင်ငံအတွက်လုပ်တာဆိုရင်ဒါကိုဒါအမျိုးသားရေးလို့ကျွန်တော်တို့ကအဲ့လိုပဲကောင်းတယ်တက်ချင်တယ်အဲ့ဒီမှာကျွန်တော်နောက်ဆက်တစ်ခုပြောချင်တာကဒီ nation ဆိုတဲ့သကလုံးပေါ့ nation ဆိုတဲ့သကလုံးကိုလည်းပဲကျွန်တော်ကဟိုတိကျမြင်နေတယ် nation လို့ကျွန်တော်တို့မြန်မာနိုင်ငံကြီးကိုကျွန်တော်မြင်ကြည့်လိုက်ပါဗျာအဲ့ဒီမှာအကုန်ပါတယ်ဗျာကျွန်တော်လူတွေရှိမယ်ဘာသာပေါင်းတို့လူမျိုးပေါင်းတို့ဘာသာစကားပေါင်းတော့ယူဆပေါင်းတော့ပြီးရင်လူတွေမကောက်ဘူးဗျပြိဿံနေရှိမယ်ဒီမျိုးတော်တော်တဘာဝတွေရှိမယ်နေချောင်းအင်အားတွေရှိမယ်နောက်ပြီးတော့စီမင်းဥတွေရှိမယ်အဲ့ဒီဟာတွေအကုန်လုံးပြီးပေါင်းစည်းထားတဲ့အရာကြီးကိုမှကျွန်တော်တို့က nation လို့ခေါ်တာအဲ့တကြောင့်မကျွန်တော်တို့က nation လို့ခေါ်တဲ့တနိုင်ငံလုံးအတွက်လုပ်လုပ်တယ်ဆိုရင်လူတွေအတွက်ပေါ့ပြိဿံတွေအတွက်ပေါ့တဘာဝပတ်ဝန်းကျင်တွေအတွက်ပေါ့တနိုင်ငံလုံးအတိုင်းအတာနဲ့စဉ်းစားပြီးအလုပ်လုပ်တဲ့သူတွေကိုတော့ကျွန်တော်က nationalist မျိုးသားရေးဝါဒမျိုးသားရေးဝါဒီလို့ကျွန်တော်ကသုံးတင်တယ်အခုဟာကလေကြံကြော racist တွေကြာတော့ racist ဒီမျိုးမျိုးရေးအဆွမ်းရောက်တဲ့သူတွေကသူတို့ကိုသူတို့ဒါ nationalist ဆိုပြီးတော့ကောင်းတဲ့တက်နေတာကျွန်တော်တို့ဘယ်လုံးမှတတ်မခံနိုင
်ဟုတ်ကဲ့ပါအမျိုးသားရေးဝါဒဒီ nationalism တို့ဒီဟိုအမျိုးသားအကျိုးစီးပွား national interest တို့ဆိုတာလေဆက်ဆက်ကိုနေကုန်းလည်းပြောလို့ပါပဲနိုင်ငံတကာမှာနားလည်တာထားပါ national interest ဆိုလို့ရှိရင်ဒါကနိုင်ငံတော်အကျိုးစီးပွားလို့သုံးဟိုညွှန်းညွှန်းပြီးသုံးနေတာဆိုတော့ဒါတကယ်ကျတော့ဒီ national ဆိုတဲ့စကားလုံးကဟိုဒါနိုင်ငံတကာအင်္ဂလိပ်စကားအနေနဲ့လာရအောင်ပြန်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတကယ်တော့နိုင်ငံတော်ဆိုတဲ့ဟိုအတုံးတော့ပူလောင်စီပြောမယ်လို့ထင်ပါတယ်ကျွန်တော်တို့ကအမျိုးသားရေးဆိုပြီးကျွန်တော်တို့က
လူသားလူမျိုးသားလောက်လိုက်တဲ့အခါမှာရှုပ်ပုံတော့
ဟုတ်ပါတယ်အဲ့တော့အခုကျွန်တော်ဆရာဦးတင်းတန်းကိုလည်းဦးတင်းတန်းကိုလည်းပြောချင်ပါတယ်အခုဆက်ဆိုတာပြောတယ်လို့ပေါ့လေဟိုအမျိုးသားနိုင်ငံရေးလုပ်တဲ့ပါတီနိုင်ငံရေးလုပ်တဲ့ဆိုပြီးတော့အဲ့လိုမျိုးဝူဝါဒကွဲပြားရေးဖြစ်လာရလာအောင်ကျွန်တော်တို့အသေးပြေကောက်တီလွဲလာဘယ်လိုအကြောင်းရင်းတွေရနေပြီကျွန်တော်တို့ဘယ်လိုမျိုးဟိုအသေးပြေခွင့်ဆွေချက်တွေလွဲလာရလဲဆရာ
ကောင်းလိုက်တဲ့ဒီကုန်းနေရဟိုအသေးပြေကောက်ချက်တွေလွဲလာမှုပြီးအသေးပြေတွဲတို့ရွေးအောင်လုပ်ကြလိုက်တာလေတကယ်ဒီဒီအမျိုးသားနိုင်ငံကြီးတို့ပါတီနိုင်ငံကြီးတို့1988ရှစ်လေးလုံးရေတော်ကြီးပေါ်ပေါက်လာတဲ့ခါမှာတပါတီအာဏာရှင်စနစ်ကိုသူတို့ပြောပြောနေတဲ့အမျိုးသားပေါ့တမျိုးသားတုံးကအုံကြွပုံကံတော်နာလာတဲ့ခါခါမှာမလွဲမချောင်သာပဲနဲ့ဒီဟာကြီးကိုတိုးတဲ့ကံကိုနှိမ်ညင်းပြီးတော့ပါတီလုံးဒီပုဂ္ဂိုလ်ပြေးပါမယ်နိုင်ငံပါတီဖြူဆောင်ဝင်ပြေးပါမယ်လို့ပြောတဲ့ခါတပါတီအာဏာရှင်စနစ်နဲ့ပြည်သူလူထုကိုဒါမှမဟုတ်အုပ်ချုပ်ခဲ့တဲ့ဆရာနာရှင်ကြီးကနော်ပါတီစီပေါ်လာတဲ့ပုံမှာအဲ့ဒီပါတီကိုအပီဖက်ရှင်တဲ့အတွက်ပ အဲ့ဒီပါချစ်လေးလုံးလူတိုင်ပွဲကြီးမှာပေါ်ပေါက်လာတယ်အမျိုးသားနိုင်ငံကြီးဆိုတဲ့ကလေးအဲ့ဒီကျွေးလာတယ်ပေါ့အဲ့ဒါကိုကောက်တိုင်လိုက်ပြီးတဲ့ခါကျတော့သူတို့ကနေပြီးတော့ဒါအမျိုးသားနိုင်ငံကြီးနဲ့ပါတီနိုင်ငံကြီးဆိုစက်မင်းသွေးခွဲပြီးတော့အရင်တော့သူတို့ကတပါတီရင်းနဲ့ပါတီနိုင်ငံကြီးလုပ်ခဲ့တဲ့လူတွေနော်အဲ့ဒီလူတွေကသူတို့ကအရင်အမျိုးသားနိုင်ငံကြီးလုပ်နေတာပါပါတီနိုင်ငံကြီးပါတီဆိုတော့ကိုယ်ပါတီအာဏာရကြီးလုပ်နေတာပါဆိုပြီးတော့စတင်ပြီးတော့အတကြီးဖြစ်ပုံဖြတ်ပြီးတော့နိုင်ငံကြီးသမားတွေကိုရှုတ်ချပြီးတော့လုပ်ဖို့ကြိုးစားတယ်သူတို့ဆရာနာရှင်နေတာနဲ့တိုင်းပြည်တဲ့လူတွေတကယ်တော့သူတို့ကတပါတီအာဏာရှင်သမားတွေပဲကြာတိုင်းပြည်ကိုအာဏာကိုဗရရားသိမ်းနေတဲ့လူတွေဗရရားကိုဆုံးမမှုနဲ့ဒီမိုကရေစီဖျက်ဆီးခဲ့တဲ့လူတွေတို့ရတယ်သူတို့ကအဲ့ဒီဟာကြီးကိုတော့ဆက်ဆက်ရှင်းပြီးတဲ့အခါမှာကျွန်တော်အမြင်ကလည်းကျွန်တော်ညီခဲ့တာတော့ဆက်ဆက်ရှင်းကစပြီးတော့အမျိုးသားနိုင်ငံရေးဆိုတော့သူတို့ကတိုက်ပွဲတွေမှာတုံးခဲ့တာကိုသူတို့ကကောက်ကန်လိုက်ပြီးတော့ကျန်တဲ့လူတွေကိုပုံဖြတ်ပြီးရုပ်ရဆင်းနဲ့ရှင်အောင်လုပ်တယ်အဲ့ဒီကနေစပေါ်ပေါက်တာလည်းကျွန်တော်စတယ်
ဟုတ်ကဲ့ဆရာတို့ကျွန်တော်ကျေးဇူးပါကျွန်တော်တို့မှာကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့ဒေါက်တာရှင်တယောက်ရှိပါတယ်သူစာတော့နည်းနည်းတော့ဟိုနည်းနည်းတော့ကျမ်းပါတယ်သူတော့ရေးထားတာတော့ပြည်အောင်စစ်မှန်နိုင်ငံမှာအမျိုးသားရေးစိတ်ကပ်ပြင်းပြထန်ထန်ရှိဖို့လိုအပ်ပါတယ်အမျိုးသားရေးစိတ်ကပ်ကမှပြင်းပြခဲ့အခုချိန်အင်္ဂလိပ်ကိုလိုနီဖြစ်တာဖြစ်တရုတ်ထဲပါသွားတဲ့ဒေသကပါထိုင်းနဲ့ရောက်တဲ့အတိုင်းကရောက်ကလားသိန်းနဲ့နေပြီးကလားအသိမြန်မာနိုင်ငံမျိုးမရှိတော့ပါဘူးလေဂျပန်ကတစ်စိမ့်ပိုင်းဆက်အုပ်ချုပ်နေမလားတော့မပြောရပါဘူးလေအမျိုးသားရေးကလိုပါရဲ့ဒီလိုကပုဂ္ဂိုလ်ရောအမျိုးသားစိတ်နဲ့လာကနဲ့မလဲကြပါနဲ့။ခေါင်းစဉ်ယူနေတဲ့လူကဗုဒ္ဓဘာသာဟုတ်ပါရဲ့လား။စုပ်စိတ်ကတော့ကလားစီစဉ်နေသလားဆိုရင်မိပါရဲ့။အမျိုးမချစ်တော့ရင်မြန်မာပြည်မျိုးပုံပြောက်မယ်။နားလည်နိုင်ပါစေ။ဥမာကရန်ကုန်ဆိုပြီးရေးပါရဲ့ကျွန်တော်ဟိုစားရနေနဲ့ကျန်းတယ်မပေါ်ပြရင်လေဟိုတစ်ပတ်တက်ဖြစ်တယ်လို့ထင်ပါသလိုကျွန်တော်ဟိုဖော်ပြပေးတာပါ။ဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးပွဲမှာနောက်ထပ်ပါဝင်မှုကျွန်တော်ဆက်သွယ်ထားတဲ့လူလည်းရှိနေပါသေးတယ်။ဦးထွန်းဝင်းကြီးမှာသူကတော့ဒီဆရာကြီးတခင်ကိုတော်မိုင်းငင်းချင်းကိုရဲကပုဂ္ဂိုလ်ပါဆိုတော့ဦးထွန်းဝင်းကြီးရဲ့သဘောထားကိုလည်းဆွေးနွေးပါဦးခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအမျိုးသားနိုင်ငံရေးမှာဒီလိုဖြစ်လာတော့ဒီအစိုးရကအနာပိုင်းကြီးကတပါတရားကိုအကြောင်းပြုပြီးတော့ပေါ့နော်။ဆောင်ရွက်လာတာဒီလိုလည်းတွေ့ရတယ်။ဒါတကယ်တော့ဟိုကျွန်တော်အနေနဲ့ကတော့အမျိုးသားနိုင်ငံရေးရဲ့တပ်နိုင်ငံရေးရဲ့ဆိုပြီးတော့ကျွန်တော်မမြင်ပါဘူး။နိုင်ငံရေးပါပဲတကယ်တော့ခုနကဦးသိန်းလုံးပြောခဲ့သလိုကျွန်တော်ရှင်းပြချက်မှာလဲတကယ်တော့စစ်တပ်ကအာဏာကိုင်လာတာပဲကွာသူတို့ကဒီနိုင်ငံရေးအဝင်ဝိုင်းထဲမှာမိမအာဏာကိုဆက်ကိုင်လို့ရမှာဆိုပြီးတော့သူတို့လုပ်တဲ့နိုင်ငံရေးကိုမြန်မာနိုင်ငံရေးလို့ခေါင်းနဲ့တက်လိုက်တာပါပဲချောင်းပြည်လုပ်တဲ့နိုင်ငံရေးကိုကြတော့ဘာဖြစ်နိုင်ငံရေးဖြစ်တယ်ဆိုပြီးတော့မြန်မာနိုင်ငံရေးလောက်မကြီးကျယ်သလိုမမြင်ရသလိုပြောရတော့ဒီတကယ်တော့သူတို့ကပါတီနိုင်ငံရေးဆက်လို့မရဘူးဒါပေမဲ့အာဏာကိုဆုတ်တိုင်နေတယ်အဲ့ဒီအတွက်သူတို့ကသူတို့တစ်ကလုံးချိန်ပြီးတော့အဲသူတို့ကအာဏာဝိုင်းဝိုင်းနဲ့မှနေတာပေါ့နော်အခုချိန်ကြီးလဲအဲ့ဒီလိုပါပဲဒီသူတို့ကလူသားနိုင်ငံရေးကိုဆောင်ရွက်နေတာဖြစ်တယ်ပါတီနိုင်ငံရေးဆိုတာလူ့ဘက်ကတက်တန်းတစ်ချောင်းလောက်ပဲဟိုတည်တာတော့ဘာလို့တက်တန်းမှာအာဏာမရဘူးဆိုလို့ချင်းအဲသူတို့ကဟိုသူ့နိုင်ငံရေးကအဲဒီလိုအကြောအဲ့တော့ဒီလူ့နိုင်ငံကိုလုတ်တဲ့သူကသာသူထောင်ရနိုင်ငံကြီးလုတ်နေတဲ့အောင်သူပြောနေကြတယ်ပေါ့အဲ့ဒါကြောင့်လည်းဒီဘာသာတရားပေါ့နော်အဲ့ဒီဘာသာတရားကိုအကြောင်းပြုပြီးတော့တခြားလူကြီးဘာသာဝင်တွေကအဲကျွန်တော်တို့ထောင်တဲ့ကိစ္စတွေရှိတယ်ပေါ့နော်အဲဘာသာတရားအားလုံးဆိုတော့လူသားတွေကိုဒီလိုမျိုးလူ့ပြည်ကြီးကိုငင်းရမှုရှေ့ချက်တွေသာပါလာတော့ခုနိုင်တော့ပေါ့ဟိုအဲဒီလိုမျိုးဒီဘာသာတရားဆိုတာလေဒီလူ့ဘာသာရေးတောင်းဝင်ရေးကိုဖြည့်ရှင်းပေးရတဲ့နိုင်ငံရေးစီးပွားရေးစနစ်တွေရဲ့ကျွန်တော်တို့ကတရားချက်တွေတို့ပဲကျွန်တော်တို့ကတမန်ညီညီနေမှာပေါ့နော
်ဟုတ်ကဲ့
အဲဘာသာရေးအကြောင်းကိုပြောတဲ့ဆံမှာဒီသမိုင်းလောက်ခံလို့နိုင်ငံရေးစနစ်တွေနဲ့ခွဲခြားပြီးဟိုကျွန်တော်တို့ကတုံ့ပြန်လို့ရအောင်ဆိုတာတော့ကျွန်တော်မြင်ရတာပေါ့အဲဒီအမျိုးသားနိုင်ငံရေးဆိုပြီးတော့အခုအဲဒီအဲ့ဒါကြီးရှင်းဟန်ပြနေတာမျိုးတွေဆက်ဆက်နေတယ်လေ
။ဟုတ်က
ဲ့။အဲ့ဒါမျိုးတွေကတကယ်တော့စီးကားဖြစ်နေတာပေါ့နော်။ဘာသာရေးကတက်တက်ဒီကန်းကြတော့ဒီနိုင်ငံရေးပုံမှန်ကသွားမှုတာမျိုးမဖြစ်တင်ဘူး။ကျွန်တော်ကတော့အဲ့ဒီလိုဒီနည်းရကြ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ပေါ်ကနေကျွန်တော်တို့ဟိုရေးပို့ထားတဲ့မှတ်ချက်တချို့ကိုလည်းဖော်ပြခြင်းပါတယ်။နန်းလောင်ဖော်ပြပြပါဦးမယ်
။ဟုတ်ကဲ့ရှင်။ပထမတူကတော့ဇဝနရှန်နဲ့အမျိုးသားရေးဆိုတာကလိုအပ်ပါတယ်။ လိုအပ်တဲ့နေရာမှာအခုမြန်မာပြည်မှာဖွင့်ဆိုနေတဲ့အမျိုးသားရေးမျိုးမဟုတ်ပါဘူး။တမျိုးသားလုံးရဲ့ကျန်းမာရေး၊ပညာရေး၊စီးပွားရေးလူမှုရေး၊ကျင့်ကြံမှုစတဲ့အရေးအရာတွေနဲ့တရားဥပဒေနည်းကြကြဘယ်သူမှမထိခိုက်တဲ့တိုးတက်မှုတွေနဲ့တိုးတက်လာအောင်ကြိုးစားအားထုတ်ဖို့တမျိုးသားလုံးအားထုတ်ရမယ့်အမျိုးသားရေးမျိုးလိုအပ်ပါတယ်။အမျိုးသားကြီးကိုတလွဲအတိတ်ပဲလိုရဆွဲဖွင့်ထားတဲ့ငါအမျိုးမအမျိုးလို့အမျိုးမတူသူဘာသာမတူသူတွေကိုရန်လုတ်တဲ့ကျင်းမြောင်းတဲ့ဘောင်ကျင်းချင်းအမျိုးသားကြီးလူမျိုးသားမွေးကိစ္စလောက်ကသာအမျိုးသားကြီးလို့သတ်မှတ်ပြီးအမြင်မတူသူတိုင်းကိုရန်လုတ်တဲ့အမျိုးသားကြီးကတော့အမြင်မျိုးစုံကိုစိုက်ပျိုးနေတဲ့အမျိုးသားကြီးမလို့ကမ္ဘာတမိုင်းတင်ကန်းစာရေးရထိုအတ္တအရင်ခံအမျိုးသားကြီးကိုတိုင်းပြည်တိုးတက်ခြင်းတို့တိုင်းကပြည့်ပြတ်တာဆန့်ကျင်မှာမှစစ်မှန်တဲ့အမျိုးသားကြီးနဲ့တိုင်းပြည်တိုးတက်နိုင်မယ်လို့မြင်ပါတယ်ဆိုပြီးရေးပါတယ်ရှင်။နောက်ပြောက်ကတော့အောင်ကျော်ဆိုတဲ့တယောက်ပါကမ္ဘာတမန်ပြန်လည်ပြောရရင်ဒုတိယကမ္ဘာစစ်တရားခံဖြစ်သွားကြတော့ဂျာမနီဂျပန်တို့ရဲ့ဒုလူမျိုးကအမြင့်မြတ်ဆုံးဆိုတော့မိမိနိုင်ငံသားတွေကိုတွေးထိုးလုံဆော်ကြစစ်မြေပြင်ပို့ပြီးတော့တိုက်ကြတေးကြပျက်စီးကြတာအမှန်တရားပါတဲ့အခုအချိန်ကလည်းဒီမိုကရေစီပျက်စီးအောင်အောက်လာနေတုံးလာတာမြင်နေရပြီတဲ့တတိနဲ့နေကြပါဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆင်းရဲဝက်တက်ကိုပါဝင်မဆက်သွယ်ထားတဲ့ပုံကိုလည်းရှင်းနေပါရဲ့ကျွန်တော်တို့တူကတော့ရန်ကုန်မြို့ကစလိုင်းပွေကုန်းမှာစလိုင်းပွေကုန်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ nation ဆိုတဲ့ဥစ္စာချင်းကန်ချင်လို့ national ဆိုတဲ့ဥစ္စာချင်းကန်ချင်တယ်ဥမာချင်းမျိုးသားပြောအနေနဲ့နိုင်ငံကြီးဆိုတာ national ပဲချင်းခါမှာဖြစ်တယ်အဲ့တော့ကျွန်တော်တို့ဟိုအမျိုးလူမျိုးကိုကျွန်တော်တို့ကကာကွယ်ရမှာဖြစ်တယ်အဲ့တော့အမျိုးသားကြီးကတော့ကာကွယ်ရအရလို့ကိုလို့ရမယ်တော့သူမြောက်ကိုတိုက်ခိုက်တော့တော့ဒီကောင်းမလဲအဲ့တော့နိုင်ငံကြီးဆိုတာမျိုးသားကြီးကိုပဲထိခိုင်းတယ်ဆိုတော့ပထမအဆုံးကြိုးတင်တယ်အဲ့တော့21ရာစုမှာအခုကဘာကြီးကတော့ကြီးလာတာမဟုတ်ဘူးလူကြီးရတိုးတက်လာတယ်နောက်ပြီးတော့မြန်မာနိုင်ငံလူမျိုးကဟိုအလုံးစုံကလူနေထိုင်တဲ့နေရာမဟုတ်ပဲနဲ့အရင်ကတည်းကသူတို့လူမျိုးသူတို့တမတ်တဲ့130ငါးမျိုးကိုထိခိုင်းခဲ့တဲ့အတွက်နောက်မှသူတို့နိုင်ငံသားမဖြစ်သေးတဲ့သူတခြားလူမျိုးတွေနောက်ထပ်အိုအင်အားတွေတိုးလာတဲ့ခါကျတော့သူ့အနေနဲ့တော့စိုးရိမ်စရာလည်းကောင်းပါတယ်အဲ့တော့ကျွန်တော်ဆန်ပြူရှင်ရုပ်စာကတော့နိုင်ငံကြီးဆိုတဲ့ဥစ္စာကတော့ဒီလူမျိုးအခြေခံမှာဖြစ်တယ်မိသားစုထက်တခြားမိသားစုကိုတော့ဒီပူချစ်နိုင်မလဲအားလုံးကတန်းတူဖြစ်တယ်ဆိုတော့မဖြစ်နိုင်ပါဘူးအဲ့တော့အဲ့ဒါလူသားလည်းလူသားတယောက်အနေနဲ့လည်းမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့အမျိုးသားကြီးကိုတော့ကျွန်တော်တို့ကလိုရမှာဖြစ်တယ်သူမျိုးမတိုက်ခိုက်တဲ့နဲ့ကိုယ်လူမျိုး135မျိုးကိုတော့အကာအကွယ်ပေးဖို့လူနေဖြစ်နေတော့မဟုတ်ဘဲနဲ့တို့ကဒီမိုကရေစီတရားစီဘီရောမှာအလုံးဖွင့်လိုက်နေစီတော့အခုစီးပွားရေးအပြင်နဲ့နောက်လူကြီးတိုးတဲ့အချိန်မှာဆိုရင်တော့အင်တာမအနောက်နောက်မှာအလားအလာကောင်းနိုင်မှာမဟုတ်ဘူးလို့ကျွန်တော်မြင်နေတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ကျွန်တော်ဒီတကယ်တော့ National Listen ဆိုတာဒီအမျိုးသားရေးဝါဒဆိုတာကိုတန်းကြီးကိုလိုမျိုးနိုင်ကြနေတာကိုမခံချင်စိမ့်နဲ့တိုးတက်စီရင်တဲ့စင်နာနဲ့ဟိုလောက်ကြတဲ့ကိစ္စမျိုးဆိုတော့ဒီအပိုင်းမှာတချို့မြန်မာနိုင်ငံသားတွေတမှာရောရေယူသသားနဲ့ဒီအမျိုးသားရေးဝါဒကိုရေယူကြည့်ကြည့်နဲ့ဟိုလုံနေကြနေကြရဲ့ဆိုလူရှိကောင်းရှိနိုင်မယ်လို့ယူဆပါတယ်ရှိနိုင်မယ်ဆိုတာလေကျွန်တော်တို့မှာတရားဖြစ်စရာမရှိပါဘူးဒါပေမဲ့ဒီအမျိုးသားရေးဝါဒစွဲရပြည်ထောင်လုံးတဲ့အခါမှာဟိုနိုင်ငံရေးရပြဿနာတွေမပေါ်နိုင်ဘူးလားကိုနေပေါ်လာရ
ဲ့ဒါတွေခက်ကြီးကိုဖြတ်တန်းလာတဲ့အခါမှာကတော့အတွေ့အခေါ်တွေယူဆတယ်ပေါ့နော်အတားရကျွန်တော်တို့အသိမိနေတာမျိုးအများကြီးရှိတယ်ရှိတဲ့အခါမှာကျွန်တော်ကဘာဖြစ်လဲဆိုတော့ကဘာကြီးကဘယ်ကိုယွင့်နေပြီလဲကဘာကြီးကဘယ်ကိုပြောင်းလဲနေပြီလဲဒီလိုအမြင်တွေပေါ်မှာကျွန်တော်တို့ကအားနေတဲ့အခါမှာကတော့အချို့စိုးရိမ်မှုတွေရှိတယ်ကအစိုးရရဲ့ရှိတဲ့အခါမှာကာဝယ်ဖို့ကြိုးစားတယ်။အဲတော့ပျောက်ပဲမှာစိုးရင်လည်းကာဝယ်ဖို့ကြိုးစားတယ်။အဲလိုကြိုးစားတဲ့အခါမှာလည်းကျွန်တော်တို့ကခုနကနီးလန်းမှန်မှန်နဲ့ဒါစိုးစားရင်ကျွန်တော်တို့အသိစိတ်နာမရှိပဲနဲ့အခုကတော့နီးနှမားရင်လည်းကျွန်တော်တို့ကကြိုးစားတဲ့အခါမှာခုနကအမုန်းပွားတဲ့ကိစ္စတွေပြည်ပတ်တာတွေကျွန်တော်တို့ဖြစ်လာတာပေါ့နော်။အဲတော့ကျွန်တော်မြင်တာတော့ဒီကျွန်တော်တို့အခုတွန်းနေတာကမ္ဘာကြီးကတွန်းနေတာ globalization ကကျွန်တော်တို့ကနယ်စည်းမခြားဆိုတဲ့သကလုံးတွေကဦးနောက်ပိုင်းဖြစ်စားလာတယ်။ကျွန်တော်တို့ကcitizen လို့ခေါ်တဲ့နိုင်ငံသူနိုင်ငံသားဆိုတာနေပြီးတော့ကျွန်တော်တဖြည်းဖြည်းနဲ့ဘယ်လိုတွေ့တာဆိုတော့ကဘာသူကဘာသားဆိုတဲ့ဟာကိုတော့ကျွန်တော်တို့ကတဖြည်းဖြည်းနဲ့တွေ့လာတဲ့အနေအထားတစ်ခုပေါ့ဗျ။အဲ့လိုအနေအထားတစ်ခုမှာကျွန်တော်တို့ကဘူးမှကျွန်တော်တို့ကအဲ့ပွင့်လင်းနဲ့ပွင့်လင်းလွတ်လပ်ခါသားဆိုတဲ့အခါမှာအဲ့ globalization ဆိုတာနေကကျွန်တော်တို့ကသွားပြီးတော့တိုးတက်မိတာပေါ့နော်။တိုးတက်မိတဲ့အခါမှာကတော့စိုးရင်ကြာရှိပါတယ်အမှန်ပါပဲ။ဒါပေမဲ့အဲ့စိုးရင်ကြာကိုဘယ်လိုဖြေရှင်းလဲကျွန်တော်ကတော့လေမြင်တာတော့ common ground ပေါ့နော် common value ပေါ့ကျွန်တော်တို့အဲ့ဒါရှာရမယ်ကတန်တဲ့ဟိုလေအကျန်းကိုတင်းကျပ်တာတွေသူများကိုတိုက်ခိုက်တာတွေဆိုတော့နီးရင်လည်းဒါတွေကိုထင်းထင်းလို့အဆင်မပြေဘူးရနော်ကျွန်တော်တို့ဟုတ်တယ်ကမ္ဘာအနေမှာမြန်မာဆိုတာမြန်မာနိုင်ငံဆိုတာရှိနေတဲ့နဲ့မြန်မာဆိုတာရှိတဲ့နဲ့မြန်မာနိုင်ငံလူနိုင်ငံသားဆိုတာမရှိတဲ့နဲ့ဆိုတော့ကျွန်တော်တို့ဟုတ်ပြီဘယ်လိုထင်းထင်းမလဲဆိုရင်ကျွန်တော်က common value ပေါ့ကျွန်တော်တို့အားလုံးရဲ့ဘုံတန်ဖိုးထားမှုတွေပါလေ
ဟုတ်
ကဲ့ကျင်ကြားကြင်ချင်းကျွန်တော်လူမျိုးတွေရှိမယ်ဘာသာပေါင်းလို့ရှိမယ်ဘယ်သူကသူဘာသာတူချင်မှတူလူမျိုးတူချင်မှတူဒါပေမဲ့ကျွန်တော်တို့အားလုံးရဲ့ common value ပါလေအဲ့ဒီဟာတွေကိုရှာဖွေပြီးတော့အဲ့ဒီဟာတွေကိုတော့ကျွန်တော်တို့ခိုင်မအောင်လုပ်မယ်ဆိုရင်တိကျပါတယ်ဘယ်နိုင်ငံရောက်ကျွန်တော်တို့က globalization ကိုဘယ်လောက်ပဲစဉ်းစားကြည့်မှာငါတို့ကမြန်မာနိုင်ငံသားဖြစ်တယ်ဆိုတော့ ိတ်မျိုးဒီမြန်မာနိုင်ငံသူနိုင်ငံသားတွေအရှင်ထဲမှာသိအောင်နေပါပဲအဲ့တော့ကျွန်တော်ကတော့နီးလန်းကိုကွန်မန်ဗဲလူးတွေကျွန်တော်တို့ရှာပြီးတော့အဲ့နီးလန်းနဲ့ပဲကျွန်တော်တို့နိုင်ငံရဲ့ကွန်တိတ်ခါနိုင်ငံရဲ့ identity ကိုကျွန်တော်ကတော့ဒီဆောက်နေတယ်မှာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာ Facebook ကနေပြီးတော့ပြဖို့ထားတဲ့စာစာကိုလည်းအစီအစဉ်အဆုံးမတက်ခင်မှာကျွန်တော်ဖော်ပြခြင်းပါတယ်။ तू ကတော့ county ဆိုတဲ့ account ဖြစ်ရှင်ပါ။ तू ကတော့ဒါလက်ရှိဆိုးအောက်တက်ခဲ့တဲ့နေပြည်တော်တစ်ခုဖြစ်ပါတယ်။လက်ရှိဆိုးအောက်ပြည်သူလူထုအများစုကစီစီလုံးလုံးညီညီညွတ်ညွတ်နဲ့ရွေးချယ်တင်မြှောက်ခဲ့တဲ့ဆိုးအောက်ဖြစ်ပါတယ်။ဒီဆိုးအောက်2020မှာမဲရှောင်းအောင်လုံးနိုင်မှုနီးလန်းကဒါအကောင်းဆုံးနီးလန်းမှာ2015ရွေးကောက်ပွဲမှာဒီဆိုးအောက်ညီညီညွတ်စီစီလုံးလုံးနဲ့မဲတွေ့ခဲ့တဲ့ပြည်သူလူထုကြီးကဖွဲ့စည်းအသီးသီးအောက်မှာအတွေ့အကြုံအမျိုးမျိုးနဲ့စိတ်ဝမ်းတွေကွဲပေါက်မှာဖြစ်ပါတယ်ဒီလိုလှုပ်ရှားခြင်းလာမဲ့2020ရွေးကောက်ပွဲမှာလက်ရှိရသားအစိုးရအနေနဲ့ဆက်ပြီးအနိုင်ရဖို့မလွယ်သလောက်ဖြစ်သွားမှာပါဆိုပြီးတော့ရေးပါတယ်ဆိုတော့ကျွန်တော်ဒီအစီအစဉ်ဆုံးသက်ဖို့လဲ2မိနစ်လောက်ပဲကျွန်တော်ဆိုကျွန်တော်ဒီနေ့မှာဥထုံးဝင်းကြီးကိုမေးချင်ပါတယ်အခုလက်ရှိဖြစ်နေတဲ့ဒီလို policy အမျိုးသားရေးဟိုဝါရနဲ့ဆက်ဆက်နေပြီးတော့ဖြစ်နေတဲ့ဟိုပိတ်ကတ်တွေထိတဲ့ညဆိုင်မှုအခြေအနေတွေဟာနိုင်ငံရေးပြည်ယောဂါတွေဘလောက်များပါနေလဲခင်ဗျာ
ဟုတ်ကဲ့ဒီကနေ့ညီမနိုင်ငံမှာတော့ဒီဘာသာမတူတာဒီနေ့ဒီတဲ့အဲဒီလူမျိုးကတော့တမိုင်းချေချာဆိုတာအတူတူကအဲစစ်ပြည်လေးပေါင်းလို့နေထိုင်လာခဲ့ကြတာပါဟိုတိုင်းလည်းလူစစ်ပြည်မှာတော့အဲဘာသာမတူဒီနေ့မတူတဲ့လူတွေချားထဲမှာအဲလည်းပြ CIA ကအဲ့ဝတ်ထုတ်လို့အာဏာတိုင်ထားတဲ့အာဏာပိုင်ကြီးကအဲ့ဘာသာရမတူညီမှုတွေကိုရန်တပ်ပြင်းထန်တယ်လို့ပြင်းထန်လဲဖြစ်သွားတော့ဒီအတွက်ဆက်ပြီးတော့ဆက်တာလို့လည်းကျွန်တော်တို့ဒီစစ်စစ်နဲ့အမိသားတန်ကြီးတတိယစောင့်ကြည့်ကြဖို့လိုပါတယ်။အဲအဲ့ဒီစိတ်ဓာတ်တွေကဒီနိုင်ငံရေးပေါ်မှာအများကြီးရိုက်ခတ်ပါတယ်။ဒီကျွန်တော်တို့ဒီလုံးရတဲ့ဒီအထူးသဖြင့်လို့ဆိုရင်ကျွန်တော်ကဒီအပေါ်မှာ၄လုံးချောက်ဒါပေမဲ့ဒီပြည်စင်ရေးကလုံးချောက်ပြည်စင်ရေးလုပ်တဲ့အခြေခံမှာအဲစစ်စစ်နဲ့ခေါင်းဆောင်တော်ဆိုရင်အဲ့ဒီအဲ့အမျိုးဖြစ်တယ်ပေါ့နော်။နောက်အခြားလူဒီပရာဟိတိကမျိုးတွေဖြစ်တဲ့ဟိုခုနလိုတန်းစီတွေအလုံးရေးကြည့်တဲ့တိုင်းငယ်လေးတမျိုးသားလေးတွေရေးကြည့်တဲ့ဒီစောင်းရမှုတွေထောက်ရမယ်ဆိုလို့ရှိရင်အခြားတစ်ခုကလည်းဒီပရာဟိယဖြစ်စီဒီမျိုးတွေဖြစ်စီအဲ့တည်းကတော့ဆောက်တဲ့အခက်အခဲမျိုးတွေလက်ဆက်တာတွေရှိတယ်။ဒါကြောင့်မို့ဒီစစ်တပ်ရဲ့ဒီကျွန်တော်တို့ညီမနိုင်ငံမှာနေသိနေဆိုင်ကြတဲ့အဲ့ပရာမတူဒီလိုတူတဲ့အဲ့တိုင်းကပြည်သူလူထုတွေကအရင်ကတော့အတိအမြင်ဆိုင်မှုဆိုလို့ရှိရင်တော့တရားမျှတမှုတွေတန်းစီခွင့်ရတွေစတုပေးစီရတွေအလူခွင့်ရတွေနဲ
့ဟုတ်ကဲ့
ဆက်ရအောင်ရှင်ဒီလိုအကြပဲပေးထားတဲ့2000ပြည်သူရှိကဥပဒေကိုကျွန်တော်ဆက်လက်ဆောင်အောင်လည်းပုံမှန်ပြန်ဆိုအစ်စ်ပြန်လည်းရေးဆွဲမှုဒီဘက်ကျင်းလာတယ်ဒီနေ့ကျဲမပြည်လူကြီးသိရလို့ဟု
တ်ကဲ့
ဒီဘက်ကြီးတာဝန်ဖြစ်တယ်လို့ကျွန်တော်လည်းမြင်မိပါတယ်
ဟုတ်ကဲ့ဦးထွန်းကြီးကျေးဇူးထူးတင်ပါတယ်။ပါဝင်ဆွေးနွေးပြီးရရန်ကုန်တိုင်းတွတ်တော်99ဖုန်းလိုက်မင်းလေးမျိုးကရှင်းလေးဦးတင်တန်းဦးနဲ့ Facebook နဲ့ email နဲ့ပို့ဖို့ရပုံပုံအားလုံးကိုလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ။